Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ30ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2540 51နဲ့ VOA ရဲ့စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်ဗျတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တူညညာပေးပါမယ်။အာဖဂန်စ္စတန်နိုင်ငံကာဘူးလေစိတ်မှာအာဖဂန်ခြေစိုက် ISIS တွေကြောင့်အဖွဲ့ရဲ့ကားတစ်စီးကိုအဝေးထိန်း drone နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ American စစ်တပ်ကပြောပါတယ်။ကာဘူးလေစိတ်ကကျေတပရင်းနဲ့အတေကန်ဘုံခွဲမှုမှာကြာဆုံးသွားတဲ့ American စစ်သည်တွေရဲ့မိသားစုဝင်တွေကိုသမ္မတ Joe Biden တွေ့ဆုံခဲ့ပါတယ်။Hurricane Ida ဟာဒေတိုင်နှုန်းတနအိမ်မိုင်150နဲ့ American တောင်ပိုင်း Louisiana ပြည်နယ်ကုန်းတွင်းပိုင်းကိုဝင်ရောက်လာပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်အောင်
။ Okay ပါခင်ဗျာ။အဲ့ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေအပြင်မြန်မာနိုင်ငံမှာပရဟိတလုပ်နေတဲ့လူငယ်လေးတူဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကချင်းချောက်ဖမ်းဆီးသွားပါတယ်။
ဘာသာလေးပြောမင်းရဆယ်ရဲချော်လားဆိုခလေးရလည်းကြောက်ပြီးတော့နော်ဟုတ်ကျွန်တော်ဆယ်ရဲချော်ပါဆိုအေးမင်းအခုအင်ဂျင်နီယာလားမလားလို့ရှင်မင်းမေကိုခုချင်းချင်းဆောင်းရမယ်လို့ပြောရှင
်သတင်းပေးဖို့ချက်မှာအပြည့်စုံကိုကြားရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးမှာဖြစ်ပါတယ်ဗျာ
နောက်ထပ်တိုက်ခိုက်မှုနဲ့ကျုံ့ရနိုင်တယ်လို့သတိပေးထားတဲ့ကာဘူးလေစစ်အတွက်အန်ရဲရှိနိုင်တဲ့ပုံစံတွေ့နေရတဲ့မော်တော်ယာဉ်တစ်စီးကိုအမေရိကန်ကတနင်္လာနေ့မှာလေကြောင်းကနေတိုက်ခိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံဟမစ်ဂဇိုင်းနိုင်ငံတကာလေဆိပ်အတွက်ချင်းချောက်မှုဖြစ်နေတဲ့အာဖဂန်ခြေစိုက် IS စစ်သွေးကြောအဖွဲ့ IS ခိုရာဇန်ရဲ့မော်တော်ယာဉ်တစ်စီးကိုအမေရိကန်စစ်တပ်ကနေအဝေးထိန် drone နဲ့တိုက်ခိုက်ဖျက်ရှားလိုက်တယ်လို့အမေရိကန်စစ်တပ်ပြောခွင့်ရဗိုလ်ကြီးဘီလ်အာဘန်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တိုက်ခိုက်မှုကပြစ်မှတ်ကိုတည်တည်ချာချာထိမှန်မယ်လို့ယုံကြည်တယ်လို့ဒီရင်ကနေကြီးမားတဲ့နောက်ထပ်ပောက်ကွဲမှုတွေဆက်တွေ့ရတဲ့အတွက်ဒီရင်ပေါ်မှာဖောက်ခွဲပစ္စည်းအတော်များများရှိနေတာကိုပြနေတယ်လို့လည်းပြောပါတယ်။ကျေတပရင်းနေကာဘူးလေစိတ်အသေးခံဘုံခွဲတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ဒီဖွဲ့ကကြေညာခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုကနေအမေရိကန်တပ်သား73ယောက်နဲ့အာဖဂန်190တဲ့မင်းနဲ့တေဆုံးခဲ့ရပါတယ်။အမေရိကန်ဘက်ကတောက်ကြနေမှာပဲလေကြောင်းနဲ့တုံ့ပြန်တိုက်ခိုက်ခဲ့တဲ့အတွက်ဒီအကြမ်းဖက်အဖွဲ့ဝင်အနည်းဆုံး9ဦးတေဆုံးခဲ့ရပါတယ်။လေစိတ်ဝင်းကျင်မှာနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့အန္တရာယ်ရှိတဲ့အတွက်လေစိတ်ဝင်းကျင်မှာအမေရိကန်နိုင်ငံသားတွေမနေကြဘူး။ကာဘူးအမေရိကန်တန်ယုံကတိုက်တွန်းခဲ့ပါတယ
်။အာဖဂန်နစ္စတန်မှာရှိတဲ့နိုင်ငံသားတွေရောအခြားနိုင်ငံကထုတ်ပေးထားတဲ့ခီးသွားလာခွင့်စာအုပ်ကင်ဆောင်ထားသူအာဖဂန်လူမျိုးတွေပါအာဖဂန်ကနေဘေးကင်းလုံခြုံစွာထွက်ခွာသွားနိုင်တယ်လို့တာလီဘန်တွေကကတိပေးထားကြောင်းအမေရိကန်အပါဝင်ဒါဇင်နဲ့ချီတဲ့နိုင်ငံတွေကနေတနင်္ဂနွေနေ့မှာပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်နိုင်ငံသားအတိုင်းပြည်တစ်ခုခုမှာရွှေပြောင်းအခြေချဖို့ရွေးချယ်ခံထားရတဲ့အာဖဂန်နိုင်ငံသားတွေအတွက်လိုအပ်တဲ့ဆရဲဆရန်ကိစ္စတွေကိုသက်ဆိုင်ရာနိုင်ငံတွေကဆက်လက်ကူညီဆောင်ရွက်ပေးသွားမယ်လို့အဲ့ဒီကြေညာချက်ထဲပါဝင်လက်မှတ်ထိုးထားတဲ့နိုင်ငံတွေကသဘောတူထားတာပါသတင်းသမားတွေအပါအဝင်အစိုးရအရာရှိဟောင်းနေနဲ့အရက်ဖက်တက်ကြွလှုပ်ရှားသူတွေပါဝင်တဲ့ထောင်ပေါင်းများစွာသောပြည်သူတွေဟာနောက်နိုင်ငံတွေကကယ်ထုတ်နေတဲ့အစီအစဉ်ရဲ့နောက်ဆုံးရက်မတိုင်ခင်နိုင်ငံကနေထွက်ခွာသွားနိုင်ဖို့ရန်သူတွေဝိုင်းထားတဲ့ကဘူးနိုင်ငံတကာလေစိတ်ကယ်ဆယ်ရေးလင်ပေါ်လိုက်ပါနိုင်ရေးအလူအရက်ကြိုးပမ်းခဲ့ကြပါတယ်။လုံခြုံစွာထွက်ခွာသွားနိုင်တယ်လို့တာလီဘန်တွေဘက်ကကတိပေးထားပေမဲ့လည်းပြည်ရင်းပြည်ပအကဲခတ်တွေကတော့တန်တရားနဲ့စောင့်ကြည့်နေကြဆဲဖြစ်ပါတယ်ဗျာ
အာဖဂန်နစ္စတန်နိုင်ငံကာဘူးလေစိတ်မှာပြီးခဲ့တဲ့ဇက်တဘရီနေ့အသေးခံဘုံခွဲတိုက်ခိုက်မှုအတွင်းတည်ဆုံးခဲ့တဲ့အမေရိကန်စစ်သည်73ဦးရဲ့မိသားစုဝင်တွေကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရောဂျီလ်ဘိုင်ဒန်တို့တွေ့ဆုံပြီးကြာဆုံးသွားတဲ့စစ်သည်တွေကိုဂုဏ်ပြုခဲ့ပါတယ
် Joe and I are just getting back from Dover Air Force Base up in my home state where we met with the families of
အာဖဂန်နစ္စတန်မှာကြာဆုံးခဲ့တဲ့တရားကောင်းစစ်သည်73ဦးရဲ့မိသားစုဝင်တွေကိုဂျီလ်နဲ့ကျွန်တော်တို့အခုပဲကျွန်တော်ဇာတိပြည်နယ်ကဒိုဗယ်လေတဲ့အခြေစိုက်စခန်းကနေပြန်တွေ့ဆုံပြီးတော့ဒိုဗယ်လေတဲ့အခြေစိုက်စခန်းကနေပြန်လာခဲ့တာပါသူတို့လေးတွေဟာနိုင်ငံအတွက်အသက်ပေးသွားကြတာပါ သူတို့အတွက်ရောမုံတိုင်းအနေရှိတဲ့လူအီဇီယားနာအတွက်ပါကျွန်တော်တို့ဆူတောင်းကြပါစို့လို့သမရကဝါရှင်တန်ဒီစီဗဟိုအစုအယေးပေါ်စီမံခန့်ခွဲရေးဌာနမှာမကြသေးခင်ကပဲပြောကြားခဲ့တာပါအမေရိကန်ကြာဆုံးစစ်သည်73ဦးကအသက်20ကနေ31နှစ်ကြာလူငယ်လူရွယ်တွေဖြစ်ပြီးသူတို့အထက်က5ဦးကအသက်20အရွယ်ပဲရှိသေးတာပါသူတို့ရဲ့ကျွန်းချန်တဲ့ရုပ်လောင်းတွေကိုဒလဝဲပြည်နယ်ဒိုဗာလီရက်အခြေစိုက်စခန်းကိုပြန်လည်တည်ဆောင်လာပါပြီနိုင်ငံရခြားမှာတိုက်ခိုက်ရေးတာဝန်ထမ်းဆောင်ရတဲ့ကြာဆုံးခဲ့ရသူတွေရဲ့ရုပ်လောင်းတွေကိုထုံးစံအတိုင်းစစ်အခမ်းအနားနဲ့ဂုံပြုတည်ယူခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တွေထိန်းချုပ်ခဲ့ပြီးတဲ့နောက်အာဖဂန်ကနေထွက်ခွာမဲ့သူထောင်နဲ့ချီရှိနေတဲ့ကာဘူးလေစိတ်မှာကျက်တပ်ရင်းတွေကအသေးခံဘုံခွဲတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးဒီအသေးခံဘုံကြောင့်အမေရိကန်စစ်သည်တွေအပြင်အာဖဂန်နိုင်ငံသား190တဲ့မနယ်လဲတေဆုံးခဲ့ရပါတယ
်။ပြည်သူ့သမ္မတအီမန်နူရယ်မက်ခရွန်ဟာအီရတ်နိုင်ငံမြောက်ပိုင်းမိုဆူးမြို့ကိုရောက်ရှိနေပါတယ်။မိုဆူးမြို့ဟာ2019ခုနှစ်တုန်းက ISစစ်သွေးကြွအုပ်စုတွေကိုတင်းနှီးရေးစစ်ပွဲမှာမရှိမလှပျက်စီးယိုယွင်းခဲ့တဲ့မြို့ဖြစ်ပါတယ်။ပြည်နှစ်သမရကအကြမ်းဖက်သမားတွေကိုဒေသတွင်းအစိုးရတွေနဲ့လက်တွဲပြီးတိုက်ခိုက်သွားမယ်လို့တနင်္ဂနွေနေ့ကကတိပြုလိုက်ပါတယ်
။ We will do whatever we can shoulder to shoulder with the government of the region and with the Iraqi government to fight against this
အကြမ်းဖက်ဝါဒတိုက်ဖျက်ရေးအတွက်ကျွန်တော်တို့ဟာအီရတ်အစိုးရအပါအဝင်ဒေသတွင်းအစိုးရတွေနဲ့ရင်ပေါင်တန်းပြီးလုံနိုင်တာမှန်သမျှကိုလှုပ်ဆောင်သွားမှာဖြစ်ပါတယ်ဒီအစိုးရတွေနဲ့အတူငញ្ញမ်းရေးတည်ဆောက်ရေးကိုလည်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့သူကပြောသွားတာပါမစ္စတာမက်ခရွန်ဟာသူ့ရဲ့ခရီးစဉ်ကိုအစွန်းရောက်သမားတွေရဲ့အုပ်စိုးမှုကာလအတွင်းပျက်စီးယိုယွင်းသွားခဲ့တဲ့ကက်သလစ်ဘုရားကျောင်းတစ်ခုကိုတွားရောက်လည်ပတ်ခြင်းနဲ့စတင်ခဲ့တာဖြစ်ပါတယ်အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးလည်းဖြစ်တဲ့မိုဆူးမြို့ဟာ IS2 ကြီးစိုးစဉ်ကာလအတွင်းအုပ်ချုပ်ရေးနဲ့ဗန္ဓာရေးဆိုင်ရာအချက်အချာကြတဲ့မြို့တစ်ခုဖြစ်ပြီးဒီမျိုးပြန်လဲလွတ်မြောက်ရေးအတွက်6လကြာအပြင်းထန်တိုက်ခဲ့ရပါတယ်။နောက်ဆုံး2019ဇူလိုင်လမှာပြန်လဲလွတ်မြောက်လာတာဖြစ်ပါတယ်။ IS2 ဟာအီရတ်နဲ့ဆီးရီးယားစစ်မြေပြင်တွေမှာအရေးနိုင်သွားပြီဖြစ်ပေမဲ့သူတို့ရဲ့လျှို့ဝှက်အဖွဲ့ဝင်တွေကတော့အဲ့ဒီနှစ်နိုင်ငံစလုံးမှာဆက်လက်လှုပ်ရှားနေဆဲဖြစ်ပြီးလူအများအများတီးဆုံးခဲ့ရတဲ့ဂျာတာဗရီနီကအာဖဂန်နိုင်ငံကကဘူးလီစိတ်တိုက်ခိုက်မှုမှာလဲပါဝင်ခဲ့ကြတာဖြစ်ပါတယ်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ52 kHz 9859နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်Hurricane Ida ဟာအနေကြီးတဲ့ပြန်အဆင့်လေး Hurricane ဖြစ်နေပင်လယ်ခွေ့ကန်ယူရန်ပြည်နယ် Louisiana ကိုတနင်္ဂနွေနေ့မှာဝင်ရောက်လာပါပြီ။ဒါဟာပြည်နယ်တွင်အပျက်စီးများခဲ့ရတဲ့ Katrina Hurricane ဝင်ရောက်ခဲ့တဲ့16နှစ်မြောက်နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။သမ္မတ Joe Biden ကတနင်္ဂနွေနေ့မှာပဲဒီ Hurricane အတွက် Louisiana နဲ့ Mississippi ပြည်နယ်တွေကိုအရေးပေါ်အခြေအနေကြေညာကြောင်း Washington DC ကဗဟိုအစုအယရဲ့အရေးပေါ်စီမံခန့်ခွဲရေးဌာနဖီမာဌာနချုပ်မှာလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်လိုက်ပါတယ်။ Hurricane Ida ဟာလေတိုက်နှုန်းတနအီကိုမိုင်150ဝန်းကျင်နဲ့ဝင်ရောက်လာတာလို့ NHC American မြို့သား Hurricane Center ကနေသတင်းထုတ်ပြန်ပါတယ်။ Hurricane 3ပေးချက်တွေကို Louisiana ပြည်နယ် Intracoastal City ကနေပလဲမြို့ဝနဲ့ New Orleans မြို့တွေမှာထုတ်ပြန်ထားပါတယ်။2005ခုနှစ်ဩဂုတ်လ29ရက်ကဝင်ရောက်ခဲ့တဲ့ Katrina Hurricane တုန်းကပြန်အဆင့်သုံးပဲရှိပြီးလူအီဇီယားနာပြည်နယ်တွင်လူပေါင်း1800ကျော်တေဆုံးခဲ့ရတယ်လို့ဂျေကာတာကြိုးပေါက်ပြီးနယူအိုရန်စ်မှာဆိုးရတဲ့ရေကြီးရေရှမ်းမှုတွေနဲ့ကြုံခဲ့ရတာပ
ါဂျာမနီနိုင်ငံမှာလူစုလူဝေးနဲ့ဆန္ဒပြတာကိုတားမြစ်ထားတဲ့ဂျားကပဲအစိုးရကချမှတ်ထားတဲ့ကိုဗစ်ကန့်သက်တားမြစ်ချက်တွေကိုမကျေနပ်လို့လူထောင်ပေါင်းများစွာဟာဘာလင်မြို့မှာတနင်္ဂနွေနေ့ကခြိတက်ဆန္ဒပြခဲ့ကြပါတယ်လူစုလူဝေးကြားမှာနှာခေါင်းစည်းတက်ရမယ်လို့တတ်မှတ်ထားတာရှိပေမဲ့ဆန္ဒပြပွဲမှာပါဝင်သူတချို့ကတော့နှာခေါင်းစည်းတက်မထားပဲဆေးမထိုးတာကဆွဲဆောင်မှုအသစ်တစ်ခုဖြစ်တယ်ဆိုတဲ့ဆိုင်းမုတ်တွေကင်ဆောင်ဆန္ဒပြခဲ့ကြတာပါဂျာမနီနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပဖို့တစ်လလောက်ပဲလိုတော့တဲ့အချိန်မှာအခုလိုဆန္ဒပြပွဲတွေထွက်ပေါ်လာတာပါဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲနေရာကိုဝင်ရောက်ရှင်ပြိုင်ကြမဲ့အလားအလာရှိတဲ့ရွေးကောက်ပွဲကိုယ်စားလှယ်လောင်းတချို့ကတော့သူတို့သာအနိုင်ရရှိခဲ့ရင်ကိုဗစ်နဲ့ပတ်သက်တဲ့လော့ခ်ဒေါင်းတွေထပ်ပြီးတော့မလုပ်ဘူးလို့ကတိပေးနေပါတယ်လက်ရှိဂျာမနီနိုင်ငံဟာကိုဗစ်သဒ္ဒလှိုင်းကိုရင်ဆိုင်နေရပြီးတနင်္ဂနွေနေ့တရက်ထဲမှာကိုဗစ်အတည်ပြုလူနာ8400ကျော်ရှိပါတယ်
။အိန္ဒိယနိုင်ငံမှာ ကိုရိုနာဗိုင်းရပ်စ်ကူးစက်သူကတနင်္လာနေ့မှာနောက်ထပ်အကူးစက်ခံရသူ 4,500 ကျော်ရှိနေတယ်လို့အိန္ဒိယအကြမ်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာအိန္ဒိယတောင်ပိုင်းကီရာလာပြည်နယ်တွင်မှကူးစက်မှုအများအပြားတိုးလာတာကြောင့်ဖြစ်ပါတယ်။အိန္ဒိယမှာအခုချိန်အထိကိုရိုနာဗိုင်းရပ်စ်ကူးစက်သူ 32.8 သန်းလောက်နဲ့ကမ္ဘာမှာဒုတိယအများဆုံးအကူးစက်ခံရတာဖြစ်ပြီးပြီးခဲ့တဲ့24နှစ်အတွင်းမှာနောက်ထပ်သေဆုံးသူက460ရှိနေတဲ့အတွက်အခုဆိုသေဆုံးသူစုစုပေါင်းက4,300ကျော်သွားပါပြီ။ကီရာလာပြည်နယ်မှာကောက်ရိပ်သိမ်းပွဲတော်ကျင်းပခဲ့တဲ့နောက်စနေနေ့မှာနောက်ထပ်ကူးစက်သူ3,100ကျော်ရှိခဲ့တဲ့အတွက်နေ့စဉ်ကူးစက်မှုစုစုပေါင်းရဲ့80ရာခိုင်နှုန်းလောက်ထိဖြစ်သွားတာပါ။ဒါကြောင့်ကူးစက်မှုတိတ်များတဲ့ဒေသအတွက်ပြည်နယ်အစိုးရကနေစနေနေ့မှာပဲအရေးပေါ်အခြေအနေမှအပအတော်လာတွေကန့်သက်တဲ့အမြင်ကိုထုတ်ပြန်လိုက်ပါတယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာတနင်္လာနေ့အထိဆို216သန်းကျော်ရှိနေပြီးသေဆုံးသူက4သန်းခွဲနီးပါးရှိနေပါပြီ။ကာကွယ်ဆေးထိုးနှံပေးသူကကမ္ဘာတစ်လွှာမှာတန်ပေါင်း5,200နီးပါးရှိနေတာပါ။အမေရိကန်နိုင်ငံကကူးစက်သူ39သန်းနီးပါးနဲ့အများဆုံးဖြစ်ပြီးကူးစက်သူ32သန်းရှိတဲ့ကျော်ရှိတဲ့အိန္ဒိယကဒုတိယအများဆုံးဖြစ်ပါတယ
်။အင်္ဂလန်မှာတနင်္ဂနွေနေ့ကကစားခဲ့တဲ့ပရီးမီးယားလိဘောလုံးပြိုင်ပွဲမှာတော့မန်ချက်စတာယူနိုက်တက်နဲ့တော့တင်ဟမ် ဟော့စ်ပါတို့အနိုင်ရရှိသွားပါတယ်။ Wolves နဲ့ Manchester United ပွဲဒီမှာတော့ Man U ကအင်ရှင် Wolves အသင်းကိုတကူးကူးမရှိနဲ့အနိုင်ရရှိသွားပါတယ်။ဒီပွဲမှာ Wolves ဘက်ကနေပြီးတော့ Goal Twin ဓာတ်တွေကိုအတော်များများရရှိပဲဖြစ်ပေမဲ့ကိုသွင်းတာတွေမသေးကြပဲဖြစ်ခဲ့ရပါတယ်တနင်္လာနေ့မှတဲ့ခင်ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တပုတ်ကိုနားဆင်ရမှာဖြစ်ပါတယ်ရန်ကုန်တိုင်းဒီစမ်းကြောင်းမြို့နယ်မုတ်တောင်ရက်ွက်မှာနေထိုင်ပြီးတော့ပရာဟိတလုံနေတဲ့အသက်18နှစ်အရွယ်လူငယ်တဦးကိုဖောက်ခွဲရေးတန်တရားနဲ့စစ်ကောင်စီတပ်နဲ့ရဲတွေကအိမ်မှာလာရောက်ဖမ်းဆီးသွားပြီးဩဂုတ်လ29ရက်နေ့မှာတော့ရွှေပြည်သာစစ်ကြောရေးစခန်းကိုပို့လိုက်တဲ့အတွက်မိသားစုဝင်တွေကစိုးရိမ်ပူပန်နေကြပါတယ်။ဒီအကြောင်း VOA သတင်းတော့မအေးမှာသတင်းပေးပို့ထားပါတယ်ဗျာ
။ရန်ကုန်မြို့စမ်းကြောင်းမြို့နယ်မုံတောင်ရက်ခွက်မှာနေထိုင်ပြီးပရိုက်တာလုပ်နေတဲ့မောင်ဇန်ရဲထုတ်ကိုစစ်ကောင်စီရဲလုံခြုံရေးတွေကနေအိမ်မှာဩဂုတ်လ28ရက်နေ့ညကလာရောက်ဖမ်းဆီးခဲ့တာပါဖမ်းဆီးချိန်မှာနေအိမ်မှာမရှိပေမဲ့မိခင်ဖြစ်သူဖုန်းကနေတဆင့်စစ်ကောင်စီရဲတွေကသူ့ကိုအိမ်ပြန်လာဖို့ပြောဆိုခဲ့ပြီးမိခင်ကိုဖမ်းမယ်လို့အကြက်ကန်ပြီးခေါ်ခဲ့တာကြောင့်လာရောက်အဖမ်းခံခဲ့တယ်လို့လည်းအမဖြစ်သူကပြောပြပါဗျာ
28ရက်နေ့မြောက်မှာလေဖောက်ခွဲနဲ့ပတ်သက်ပြီးတော့မောင်မျိုးဖမ်းမှုဆိုပြီးအိမ်လာကြတယ်မောင်မျိုးဆက်မေးနေရပေါ့ဒီအချိန်မှာဆက်မေးနေတဲ့အချိန်မှာငယ်လေးကမမေးကိုဖုန်းခတ်တယ်မမေးဘယ်ရွက်တွေရောဝင်နေပါတော့အမြဲအဲ့လိုဆက်ပြီးပြောတယ်မမေးကိုဖုန်းလို့ပြင်တော့ဘယ်ရွက်တွေရောဝင်နေပြီမမေးရဲ့အဲ့လိုတော့အမြဲပြောတဲ့ခရီးကြီးတက်ရှင်တော့မမေးကိုဖုန်းကထွားတယ်ဆက်ဆက်ရဲရဲလက်ဆက်ရောက်နေရှင်မှာသူ့ဖုန်းဝင်လာတော့စပီကာဖွင့်လိုက်တယ်ဖွင့်လိုက်ပြီးတော့ဟိုဘက်ကနေပြီးတော့မင်းကဆက်ရဲထွက်လာဆိုတော့ခလေးရတယ်ကြောင်ပြီးတော့ဘောနော်ဟုတ်ကျွန်တော်ဆိုင်ရဆော့ပါဆော့အေးမေးအခုအိမ်ပြန်လာရင်လားမလာလို့ရှင်မဲမေဘာလို့ခုချင်းချင်းဆောင်းရမယ်ကိုပြောရဲ့ရှင်အဲ့လိုပြောရဲ့ရှင်မှာခလေးကလန့်သွားတာဘောနော်ခလေးအခုကဆော့ပေါ်တော့မပြေသေးဘူးဆိုတော့သူ့ခေါင်းထဲမှာလည်းဟိုအတွေးပေါင်းကိုဝင်သွားပါလိမ့်မယ်အဲ့တော့သူချင်းချင်းပရာဟိတအတင်းရှိနေနေရနေပြီးတော့အိမ်လုံးရောက်လာရဲ့ရောက်လာပြီးတော့သူ့ပါအဖမ်းခံနေရရှင်ဖမ်းသွားတဲ့ချိန်မှာတော့မမေးပါစခန်းထိလိုက်သွားတော့24စခန်းမှာပဲထားရင်ပြီးတော့မှဟိုမမေးကိုပြန်လှည့်ပြီးတော့မနေ့ကမှအန်တီကိုပြန်လာခဲ့ပါဆိုပြီးပြောရဲ့မနေ့မမေရိုးသွားရချိန်မှာတော့ဟို29ရက်နေ့ဖြစ်သွားပါတော့29ရက်နေ့မနေ့မမေရိုးသွားရချိန်မှာတော့စခန်းမှာမရှိတော့မနေ့ရှူပီတာဖြစ်ကျော်ကြီးကိုပို့လိုက်ပြီးလို့ပြောရချင်းအခုဒီတော့ရှူပီတာဖြစ်ကျော်ကြီးမှာလို့ပဲတမျိုးတိထားရတယ
်အသက်18နှစ်အရွယ်မောင်ဇန်ရဲထော့ဟာဆယ်တန်းအောင်ပြီးသားចောင်းသားတဦးဖြစ်ပြီးကိုဗစ်ကပ်ရောဂါကူးစက်မှုတွေဖြစ်နေတဲ့အချိန်မှာမြို့နယ်အတွင်းပရဟိတလုပ်ငန်းတွေကိုလုပ်ကင်နေသူတဦးဖြစ်တယ်လို့လည်းအမဖြစ်သူကပြောပြပါတယ်
ပီလူနာရီကိုသူတည်ပေးရမျိုးရေပီပီကြီးကိုဝတ်ပြီးတော့တည်ပေးရမျိုးရေပြီးလို့ရှိရင်ဟိုတက်ဖို့ကြီးကောက်ပြီးတော့အဲတုတ်တန်ပို့ပေးရမျိုးတင်းဆိုင်ပို့ပြီးတော့တချို့ကိုဆောင်ပေးရမျိုးသူအဲ့လောက်ထိလိုက်လုပ်ပေးရ
အသက်မပြည့်သေးတဲ့ကလေးတဦးဖြစ်တာကြောင့်မိသားစုကစိတ်ပူနေပြီးစစ်ကြောရေးမှာနှိပ်စက်ညှဉ်းပန်းခံရမှာကိုစိုးရင်ပူပန်နေတယ်လို့လည်းပြောပြပါဗျာ
အေးရောက်လို့ရောက်သွားမယ်မသိရဲတော့ပါတအားကိုခင်ဗျားရေရှိရှိရှင်တော့တခြားပင်ကြီးအောင်ဝဲပူပြီးတော့ဖြစ်နေလဲဆိုရင်တကယ်ကိုအတိအကျမသိရသေးတော့တအားစိတ်ပူရခင်ပြီးတော့ဟိုတစ်ခေါက်ကလည်းစကူးနဲ့အရွယ်ကောင်းလေးပါသွားပြီးတော့မှစိတ်ကြောရင်းမှာစပြီးတော့မှအလောင်းကိုဆယ်ရင်းနဲ့လာရှိသွားပြီးဆိုတော့အထီးကြားထားတော့ဟို ဒါအဆိတ်ပွဲပေါ့နော်ကိုမောင်ကိုတို့တာဖြစ်နေတဲ့တကားတော့ဒါအဆိတ်ပွဲရှင်ဟိုဘလိုနည်းနဲ့ဆက်ပြီးတော့ဘာလို့လို့လောက်အောင်လည်းမသိဘူးဘယ်လိုအဆောင်လာရှိလို့ပြောလိုက်ပါပဲဒါအဆိတ်ပွဲရှင
်ပရိဒါလုံနေတဲ့လူငယ်နှစ်ဦးလည်းပြီးခဲ့တဲ့ရက်ကဖမ်းဆီးခံရပြီးစစ်ကြောရေးမှာစစ်ဆေးပြီးရပိုင်းအတွင်းနိုင်ပိုင်းအတွင်းတိုက်စုံးနေသည့်ဖြစ်ခဲ့တာပါစစ်ကောင်စီအုပ်ချုပ်တဲ့ကာလအတွင်းမှာလူငယ်တွေကိုဖောက်ခွဲရေးတန်လျာနဲ့ဆွတ်ဆွဲပြီးဖမ်းဆီးနှိပ်စက်ညှဉ်းပန်းမှုတွေရှိနေတဲ့အတွက်မိသားစုအနေနဲ့စိုးရိမ်ပူပန်မှုတွေရှိနေကြပါတယ်ရှင်
ပြည်ရရဲ့ဒနင်္လာနေ့မနေ့ကအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ဗျာအခုတခါတော့ကျမ်းမာရေးဆိုင်ရာဆွေးနွေးကမ်းမန်ဖြစ်ပါတယ်ဒီပရီရှိုကပကျမ်းမာရေးအဖွဲ့ကြီးနဲ့ FDA ကနေအတည်ပြုဖိထားတဲ့ COVID ကာကွယ်ဆေးတွေဟာဘာတွေပါလဲအမျိုးအစားမတူတဲ့အတွက်ကြောင့်မလို့ဘာတွေသတိထားသင့်ပါတယ်လဲဒီအကြောင်းအမေရိကန်နိုင်ငံ Utah ပြည်နယ် Nelson Lab ဆေးသူတွေသဏ္ဌာနဆေးဝါးစစ်ဆေးရေးဆိုင်ရာအကြီးအကဲဒေါခင်စာဝင်းပြည့်ကိုဒေါခင်မျိုးသက်မေးမြန်းတင်ဆက်ထားပါတယ
်။အခုပေါ့နော်ဒီ COVID-19 နဲ့ပတ်သက်ပြီးတော့ကာကွယ်ဆေးတွေလည်းကောင်းကောင်းလေးပေါ်နေပါပြီ။အဲ့လိုကောင်းဒီပေါ်နေတဲ့ COVID ကာကွယ်ဆေးတွေတည်းကနေပြီးတော့ပေါ့နော်။ WHO ကနေပြီးတော့အသိအမှတ်ပြုထားတာဆေးဘယ်နှမျိုးလောက်ရှိပါလဲ
။အခုဒီ August လကခဏလောက်အထိကို WHO ကနေအသိအမှတ်ပြုရဲဆိုတာEmergency use listing ပေါ့နော် EUL အရေးပေါ်အသုံးပြုခွင့်စရင်တင်ထားတဲ့ဟာက9ခုရှိတယ်ပေါ့9ခုရှိတာက Moderna, Pfizer, Johnson & Johnson, Oxford က AstraZeneca ရဲ့နောက်ပြီးတော့ Covishield ဆိုတာလည်းဒါ AstraZeneca ဟာပဲအိန္ဒိယထုတ်တဲ့ဟာနောက်ပြီးတော့ Sinopharm က Beijing ကထုတ်တာဟိုတရုတ်ပြည်ကထုတ်တာနောက်ပြီးတော့ Sinovac ကတော့နောက်ဆုံးထုတ်တဲ့ဟာပေါ့နော်နောက်ဆုံး EUL တွေရပါတယ်ဟာပေါ့ဒါ9ခုရှိပါတယ်ဟုတ
်ဟုတ်ကဲ့ဒီတရုတ်ကထုတ်တဲ့ဥစ္စာ WHO ကနေပြီးတော့ဒီအသိအမှတ်ပြုလိုက်တာဒီအရေးပေါ်အတွက်အသိအမှတ်ပြုလိုက်တာမကြသေးဘူးပေါ့နော
်ဟုတ်ကဲ့ဟုတ်အစင်းစင်းပေါ့နော်သူကဒီတရုတ်ကြီးကထုတ်တဲ့ဟာကတော့သူကဒီ Sinopharm ကအရင်ဟို EUL အရင်ရတယ်ပေါ့ Sinopharm က9ရက်မီမှာတော့သူ EUL ရတယ်နောက်ပြီးတော့ဒီ June 1ရက်နေ့မှာကျတော့ Sinovac ကနေပြီးတော့သူ EUL ရသွားတယ်ပေါ့ဟုတ
်ဒါဆိုရင် WHO ကအတိအမှတ်ပြုထားတာစုစုပေါင်း9မျိုးပေါ့နော
်ဟုတ်ကဲ့ဟုတ်9မျိုးပါရှင်ဟုတ်
ဟာအခုဒီမကြသေးခင်ရမှာပေါ့နော်အခုဟို FDA ကနေပြီးတော့ Pfizer ကိုပထမအဦးဆုံးပေါ့နော်အတိပြုပေးလိုက်တယ်လို့ပြောပါတယ်ဒီဟိုရင်အရေးပေါ်မဟုတ်ပဲနဲ့တကယ်ကိုအသုံးပြုခွင့်ပေါ့နော်အပြည့်ဝအပြည့်ပေးလိုက်တယ်လို့ပြောတယ်ဆိုတော့အဲ့ဒီ Pfizer နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦ
းဟုတ်ကဲ့ဟုတ်August 23ရက်နေ့မှာဒီ American FDA ကနေပြီးတော့ Pfizer vaccine ကိုသူတို့ပထမဆုံး vaccine အနေနဲ့ full ဟုတ်ပါဘောအသိအမှတ်ပြုလိုက်တယ်ပေါ့လုံးဝဟို emergency use အနေနဲ့မဟုတ်တော့ပဲနဲ့အပြည့်အဝဟိုအသုံးပြုခွင့်အပြည့်အဝ market ထဲကိုအသုံးပြုခွင့်ပေးလိုက်တယ်ဆိုတဲ့အခါကျဘာဒါဘာကိုပြောရလဲဆိုတဲ့အခါကျတော့ phase 3 clinical trial ပြီးသွားရင်ဒါအဲ့ဒီပြီးတဲ့နေ့ data ပြည့် data သူတို့ approve ဖြစ် data သူတို့ FDA ကို submit လုပ်ပြီးတော့နှစ်ပတ်လောက်သူတို့အမှကြည့်တဲ့အချိန်မှာအဲသူတို့ okay ဆိုပြီးတော့သူတို့စပြီးတော့နှစ်လအဲ့ကနေအဲ့ရက်ကနေနှစ်လသူတို့စပြီးတော့ဟိုတွတ်တယ်အဲ့တွတ်တဲ့နှစ်လအတွင်းမှာသူတို့အခြေအနေပေါ့နော်လူတွေထိုးတဲ့ဟာတွေကိုသူတို့ကြည့်တယ်ကြည့်ပြီးအဲ့နှစ်လအတော်အတွင်းမှာဟိုတိတ်ပြီးတော့ဟိုဘေးရဆိုးရှိုးအများကြီးဖြစ်တဲ့ဟာတွေနောက်ပြီးတော့လူအသေးပြောက်ရှိတဲ့ဟာတွေမဟုတ်ဘူးနောက်ပြီးတော့သူတို့ရတကယ်ဟိုစေးအာနီသင်ကလည်းသူတို့ပြောတဲ့အတိုင်းဖြစ်တယ်ဆိုလို့ရှိရင်သူတို့ကဒါဆိုရင်ဒါနှစ်လပြည့်သွားပြီဆိုရင်သူတို့ကဒါ EUA ဆိုတဲ့ဟာပြီးတယ် Emergency Use Authorization ဒါက American FDA ကပြီးတာပေါ့နော်အဲ့နှစ်လနေပြီးတော့မှတခါဒီထပ်ပြီးတော့သူတို့ထပ်ပြီးဆက်ပြီးတော့ကြည့်6လပြည့်သွားလို့ရှိရင်သူကဒါကသူတို့အချိန်နေအဲ့ဒီခါကျရင်တခါပြန်ပြီးတော့စရင်ထောက်ောက်တယ်အာသူတို့ဟိုဒီဆေးကို reaction ပေးတဲ့ဟာဘယ်နှယောက်ဘယ်လောက် percent ရှိတယ်နော်တကယ်ဆေးရဲ့ effect ဖြစ်တဲ့ efficacy ပြတဲ့ဟာ efficiency ပြတဲ့ဟာဘယ်လောက် percent နေရှိတယ် တကယ်ကောင်းဝယ်ပေးသလားပြီးတော့ဆိုချိုဘယ်လောက်ရှိသလဲအဲ့ဒီဟာတွေတို့ law ရှိရပေါ့နော် code of federal regulations ဆိုတာရှိရအဲ့ဒီ FDA ရဲ့တို့ law အတိုင်းတို့ကနေပြီးတော့သွားတယ်သူကဟို biologics license applications ဆိုတဲ့ဟာ BLA process ဆိုတဲ့ဟာရှိရဒါ FDA US Food and Drug Administration website မှာတို့ဟို BLA process ကတို့ဟို law တွေအတိုင်းတို့စတက်မှတ်ထားတဲ့အတိုင်းကိုတို့ကဒီဟာpass ဖြစ်ရပါဆိုတာ6လ data ကိုတို့ကတစ်ခါထပ်ပြီးကြည့်တယ်။အဲ6လ data ကိုအခု FDA ကနေပြီးတော့ pass ဖြစ်တယ်ဆိုပြီးတော့တို့ကပြောလိုက်တာပေါ့နော်။ဒါအခု Pfizer အခု pass ဖြစ်သွားပြီးပြီ။ Moderna ဆိုလို့ရှင်လည်းဒါနောက်တစ်လအတွင်းမှာ Moderna ဆိုလို့ရှင်လည်းတို့ဒါ full application licensing ရလိမ့်မယ်ပေါ့နော်။ဒါနောက်တစ်လအတွင်းမှာကျွန်တော်တို့ခံမှန်းလို့ရတယ်။ Moderna ပြီးသွားတဲ့ခါကျတော့မှ Johnson & Johnson ကနေပြီးထုတ်တယ်စီးရဲအဲ့လိုမျိုးပေါ့နော်။အဲ့လိုမျိုးသွားလိမ့်မယ်လို့ကျွန်မထင
်တယ်။ WHO က EUL နဲ့ဒီ FDA ပေးတဲ့ EUA နဲ့ပါကွာလဲနည်းနည်းပြောပြပေးပ
ါဟုတ်အဲသူတို့ဟို follow လုပ်ရသူတို့ဟိုလိုက်နာရတဲ့ law သတ်မှတ်ချက်လေးတွေကွာတာပေါ့နော်သတ်မှတ်ချက်လေးတွေကတော်တော်များများအကုန်လုံးကတော့တူတူနှီးပါရှိပေမဲ့သူကဟို WHO ကသူတို့ကနေသူတို့ force သူတို့လေ့လာတဲ့ expert တခုတတ်တော့ဟိုတခုရှိမယ်FDA ကတော့သူတို့ entity တခုပေါ့ဒါပေမဲ့သူတို့ကြည့်ရတဲ့ဟာတွေမှာဆိုလို့ရှိရင် WHO ကနေပြီးထည့်ပြီးကြည့်ရခါကျရင်သူတို့ကတခြားနိုင်ငံကိုပါသူတို့ကထည့်ပြီးစဉ်းစားရတာပေါ့ FDA ဆိုလို့ရှိရင်က American focus ဖြစ်ပေမဲ့ WHO ဆိုတဲ့ခါကျတော့နိုင်ငံတွေအများကြီးကိုသူတို့ပေးနိုင်တဲ့ဟာတွေဘယ်လိုကန့်သတ်ချက်တွေရှိနေလဲဘယ်လိုမျိုးဟို hoops တွေကိုသူတို့ကြော်ရမလဲဘယ်လိုမျိုးအခက်အခဲတွေကိုသူတို့ကြော်ရမလဲသူတို့ဒါတွေကိုထည့်ပြီးစဉ်းစားရတာပေါ့နော်စဉ်းစားပြီးတဲ့ခါကျမှသူတို့ကနေပြီးတော့တကယ် EUL ပေးတယ်ဒါက emergency use listing သူတို့အဆင်ပြေနိုင်တယ်ဆိုပြီးတော့နောက်ပြီးတော့ဟိုလူအမျိုးမျိုးရှိတဲ့အခါမှာကိုယ်ခံအမျိုးမျိုး respond ပေးတဲ့ဟာတွေကိုသူတို့ကတစ်ခါထည့်ကြည့်ရသေးတယ်ပေါ့အဲ့ဒီခါကျတော့ဟိုတခြားဗမာပြည်လိုမျိုးဆိုလို့ရှိရင်ဒါ FDA ကိုသူတို့ကြည်တာလဲဒါပေမဲ့ WHO လည်းသူတို့ဒါကြောင့်မလို့ထည့်ပြီးတော့စဉ်းစားရတယ်ဆိုတဲ့အဲ့ဒါဒီကြောင့်မလို့ပါဟုတ
်ဟုတ်ကဲ့ဆိုတော့ WHO ကနေပြီးတော့ဒီ EUL ပေါ့နော်အရေးပေါ်တုံ့ပြန်ပေးထားတဲ့ဆင်အဲ့ဒီမှာဟိုဆေးအခုဆိုရင်ဒီဩဂုတ်လကုန်လောက်ထိဆိုအခု9မျိုးရှိပြီပေါ့နော်ဆိုတော့မြန်မာနိုင်ငံနဲ့ပေါ့နော်မြန်မာနိုင်ငံကိုရောက်တဲ့ဆေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဒီကာဝယ်ဆေးတွေရဲ့အကြောင်
းဟုတ်မြန်မာနိုင်ငံကိုရောက်တဲ့ကာဝယ်ဆေးဆိုရင်တော့ဒါ AstraZeneca ပေါ့နော် AstraZeneca especially တို့ကဒီ India ထုတ်တဲ့ Serum Institute of India နေထုတ်တဲ့ COVID Shield ပေါ့အဲ့ဒီကောင်ကသူက WHO ကနေပြီးတော့ရခဲ့တဲ့ဟာ EUL ရခဲ့တဲ့ဟာက2021 February လလောက်မှာသူတို့ရခဲ့တယ်ဟုတ်so ဒီ covid shield ကိုတို့ကနေပြီးတော့ဟိုဝယ်ခဲ့တယ် covid shield နဲ့တို့ထိုးခဲ့တယ်ပေါ့နော်ပမာပြူရောက်တဲ့ဟာတွေအခုနောက်ပြီးတော့ကျွန်မသိရသလောက်ဆိုလို့ရှိရင်တို့ရန်ကုန်မှာတို့သွင်းနေတာအခုသွင်းနေတဲ့ဟာတွေက Sinopharm ကဟာတွေရှိတယ်ပေါ့နော် Sinopharm ကဟာတွေက Sinopharm ကတို့ WHO ကနေပြီးတော့ဟို EUL ရခဲ့တဲ့ဟာတော့မေလမှာရခဲ့တယ်ပေါ့နော်မေလမှာရခဲ့တယ်ဆိုတော့အခါကျတို့သူ quality တို့ဒီဆေးရ quality ကိုတို့ကြည့်ရမယ် safety တကယ်ဟိုအနေကင်းသလားမကင်းသလားနောက်ပြတ်ခါကျရင် efficacy ဆိုတာဆေးရဲ့အာနိသင်တကယ်သူတို့ပြောသလိုမျိုးတကယ်ရောကာကွယ်ပေးနိုင်သလားထိုးပြီးတော့မကာကွယ်ပေးနိုင်လို့ဆိုလို့ရှင်ထိုးတာပဲရှိတယ်ဟိုဘာမှဟို effect မရှိဘူးပေါ့နော်ဆိုတဲ့ခါကျနောက်ပြတ် risk management ဆိုတဲ့ဟာလေးရှိတယ် risk management ဆိုတော့သူတို့ဒီကောင်ကထိုးဆေးထိုးပြီးသားတဲ့ခါကျလို့ရှင်နိုင်ဝတ်တနာကြီးဒါမှမဟုတ်တရက်နှစ်ရက်စောင့်ကြည့်တဲ့ခါကျလို့ရှင်အသက်အန္တရာယ်စိုးစိုးရွားရွားဟိုဓာတ်ပြူတဲ့ဟာ reaction ရှိသလားပေါ့နောက်ပြတ်ခါကျလို့ရှင်cold chain requirement ဆိုတဲ့ဟာလည်းရှိရဒါသူတို့ဒီ WHO ရဲ့ခုနကပြောတဲ့ EUL ဟိုသူတို့ထည့်ပြီးစဉ်းစားတဲ့ဟာတွေမှာသူတို့ကဒါတွေထည့်ပြီးစဉ်းစားရတာပေါ့
ဟုတ်ဆိုတော့မြန်မာနိုင်ငံကိုအခုကအိန္ဒိယက COVID ရှိနေဟိုဟာပေါ့နော်တရုတ်က Sinopharm ဝင်နေတယ်နောက်ပြီးတော့ဟိုရုရှားကလည်းဟိုသူတို့ဝယ်ထားတယ်ပေါ့နော်ဝယ်ဖို့လုပ်နေဆိုတော့ဒီ Russia ဆေးနဲ့ပတ်သက်ပြီးတော့ဗာများသိပါသေးတယ
် Sputnik ပေါ့နော် Sputnik က clinical trial အနေနဲ့လည်းဟို launch လုပ်လို့ရတဲ့အချိန်မျိုးမဟုတ်ဘူးပေါ့နော်ဆိုတဲ့အခါကျတော့သူကအချိန်နည်းနည်းစောင့်ရမယ်အချိန်နည်းနည်းစောင့်ပြီးတဲ့အခါကျတော့မှဟိုသူ့ရဲ့ result ရလာတဲ့ဟာထိုးတဲ့လူများလာပြီးတဲ့အခါကျတော့မှ result ရလာတဲ့အပေါ်မှာမူတည်ပြီးတော့ကျွန်တော်ကပြောရတာဖြစ်တဲ့အတွက်ကြောင့် WHO ကလည်းသူတို့ဒါကြောင့်မလို့ဒါကိုကြံ့ကြာနေသေးတယ်လို့ကျွန်မထင်ပါတယ်ရှင်ဟုတ်
ဟာ now ဟိုထိုင်ဝမ်ကအခုဆေးကိုသူတို့မအတည်ပြုရယ်နော်ဆိုတော့ဒီထိုင်ဝမ်ဆေးနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ဟုတ်ကျေးဇူးပါရှင်ဒီကသူကထိုင်ဝမ်ဆိုလို့ရှိရင်ဒါကျွန်မလည်းဟိုတွေးလိုက်တဲ့အချိန်ကျတော့နည်းနည်းတော်တော်လေးဟိုအားတက်သွားတယ်ဘာလို့လဲဆိုတော့ထိုင်ဝမ်ကလည်းသူကဟွာလေထိုင်ဝမ်ဆိုလို့ရှိရင်မြန်မာနိုင်ငံနဲ့လည်းတော်တော်လေးနှီးဆက်တယ်ဆိုတဲ့အခါကျသူတို့ကိုယ်တိုင်သူတို့ကလည်းသူတို့ထုတ်တယ်ဆိုတာ medicine ဆိုတဲ့ vaccine ပေါ့နော် medicine ဆိုအဲ့ဒီ vaccine ကသူကဟို phase 3 clinical trial phase 3ကိုသူတို့ paraguay မှာသွားပြီးတော့စမ်းမယ်ပေါ့ phase 3မှာ paraguay မှာသွားပြီးတော့စမ်းမယ်ပြီးတဲ့အခါကျရင်ဟို taiwan နေပြီးတော့လည်းသူတို့ဒီ taiwan အစိုးရနေပြီးတော့လည်းသူတို့ကဒီ medicine ကိုအရင်အပတ်မှာတော့သူတို့ emergency use authorization သူတို့ပေးလိုက်ပြီဆိုတော့ခါကျသူတို့တိုင်းပြည်မှာသူတို့စသုံးနေပြီပေါ့ဒါမဲ့သူတို့အနေနဲ့က WHO ကိုဟို EUL global အတွက်ဆိုရင် clinical trial phase 3အပြီးကျတော့မှသူတို့ကဒီ data တွေကိုယူပြီးတော့ WHO ကိုပို့ရမယ်ပို့ရမယ်ဆိုတဲ့ခါကျတော့အဲ့ဒီအခြေအနေဘယ်လောက်ဟိုကြမ်းကြာမလဲဆိုတဲ့ဟာကသူတို့ဘလောက် data collection လုပ်တယ်ဆိုတဲ့ဟာတွေပေါ်မှာမူတည်ပြီးတော့ဟိုဖြစ်တာပေါ့နော်ဒါပေမဲ့ဟိုမြန်မာပြည်သူတွေအတွက်ဆိုလို့ရှိရင်လိုက်တာကတခုအားတက်စရာကထိုင်ဝမ်ကနေပြီးတော့သူတို့ထွက်နေပြီဆိုတော့ option တခုတော့ရွေးချယ်စရာတခုတွေ့တယ်လို့တော့ကျွန်မကတော့အဲ့လိုပဲမြင်ပါတယ်ရှင်ဟုတ
်ဟုတ်ဟို COVID-19 နဲ့ပတ်သက်တဲ့ကာကွယ်ဆေးတွေကအများကြီးထွက်နေတယ်မြန်မာနိုင်ငံမှာလည်းဆေးတွေမျိုးစုံဝင်နေတယ်ပေါ့နော်ဆိုတော့ဆေးထိုးတဲ့အခါမှာဆရာဝန်ကြီးကပြောတယ်ဟိုဆေးတစ်မျိုးတည်းကိုပဲတတ်တတ်မှတ်မှတ်ထိုးဖို့ပေါ့နော်ဆိုတော့ဒီဆေးကိုဥပမာဆိုရင်ကိုကဟိုဆေးကနှလုံးထိုးရမယ်ဒီဟိုဟိုကိုဗစ်ရှိရနှလုံးထိုးရမယ်ဒါပေမဲ့တစ်လုံးထိုးပြီးရခါမှာနောက်တော့ဆိုဆိုင်နိုဖာမိုထိုးတယ်အဲ့ဒါမျိုးတွေပေါ့နော်ဒီလိုမျိုးဆေးတွေကိုပေါ့နော်ဟိုဟိုကုမ္ပဏီမတူဘဲနဲ့ထုတ်တဲ့ဆေးတွေပေါ့နော်အဲ့ဒါတွေကိုထိုးရင်ဒီဘာအန်တီရီများရှိပါလေ
ဘာအန်ဒီရီရှိတယ်လဲဆိုတဲ့ခါကျတော့ကမှောင်မရတာဟာပေါ့ပထမအဆုံးတစ်ခုကသူ့ရဲ့ဆေးနှစ်ခုကplatform to the laser ဥပမာဆိုရင် Pfizer နဲ့ Moderna ဆိုရင် तू က mRNA vaccine ဖြစ်တဲ့တောင်သာသူတို့က platform တူတယ်သူ platform တူတယ်ဆိုသူတို့ထုတ်ပုံထုတ်နေခုခံအားစနစ်ကိုသူတို့လုံးစော်ပုံလုံးစော်နေတူတယ်ပေါ့ဆို AstraZeneca ဆိုလို့ရှိရင်ဒါသူတို့ကဟိုနာဟိုဥစား non replicative ဟိုဥစားနဲ့သွားသွားတယ်တမယိုးကြဟိုဥစားနည်းပညာနဲ့ထုတ်တဲ့ဟာဆိုတဲ့အခါကျတော့သူ့ရဲ့ပုံစံတစ်မျိုးတင်းနေအကုန်လုံးကသူတို့ပြောနေတယ်ကာကွယ်ပေးနိုင်တယ်အကျိုးအနည်းသင်ဒါလောက်ရှိတယ်95ရာခိုင်နှုန်းရှိတယ်94.1ရာခိုင်နှုန်းရှိတယ်100ရာခိုင်နှုန်းမသေးဘူးဟိုဥစားဥစားယောဂအပြင်းထန်မဖြစ်ဘူးကာကွယ်ပေးတယ်ဒါတွေအကုန်လုံးကသူတို့ကဟို dose ပြောင်းထိုးတာပေါ့ course ပြောင်းထိုးတာတခုမှမဟုတ်ဘူး Johnson & Johnson ဆိုရင်သူကတခုတည်းနဲ့ course ဖြစ်တယ်ဆိုတော့ course ဖြစ်အောင်လို့ထိုးလိုက်တဲ့ဟာပေါ်မှာမူတည်ပြီးသူတို့ကဒီ response ကိုသူတို့ကပြောတာအဲ့တော့ကြောင့်မို့လို့တကယ်လို့လုံးနဲ့ထိုးတယ်ဆိုလို့ရှိရင်ကဘာပဲထိုးထိုးသူ့ရဲ့အာနိသင်ကိုအပြည့်အဝမရအောင်အပြည့်အဝမရဘဲနဲ့နောက်ဟိုဥစား Sinopharm ကိုထပ်ပြီးတော့နောက်ကနေလိုက်မယ်ဆိုလို့ရှိရင်အဲ့ဒီခါကျလို့ရှိရင် Sinopharm ရဲ့ဆေးအာနိသင်လည်းအပြည့်အဝမရသလို Pfizer ရဲ့ဆေးဒါမှမဟုတ် AstraZeneca ရဲ့ဆေးအာနိသင်လည်းအပြည့်အဝမရအောင်အဲ့ဒီဒီကြားထဲမှာနှစ်ခုမှာတခါဟိုတချို့ study တွေလုပ်ထားတာရှိရဲဥပမာ Indonesia တို့ Thailand တို့မှာသူတို့ကSinovac Sinopharm တဲ့အရှေ့ကနေပြီးထိုးပြီးတော့ course ပြေဝါပြီးပြင်မဲ့သူတို့နောက်ကနေပြီးတော့ Pfizer နဲ့လိုက်တယ်အဲ့လိုမျိုးနောက်ကနေ Pfizer နဲ့ booster လိုမျိုးထိုးတယ်ဒါသူတို့ထိုးထားပြီးပြီဆိုတော့ထိုးထားပြီးလို့သူတို့နောက်က antibody တက်တယ်ဆိုတော့ပို့ပြီးတော့အနိသင်များတယ်ဆိုတော့ဒီလိုမျိုးလေ့လာထားတဲ့ဟာလေးတွေရှိတယ်ဆိုလို့ရှိရင်ကလုပ်လို့ရတယ်ဒါပေမဲ့main thing the most important thing ah course ပြောင်းထိုးရမယ် course ပြောင်းမထိုးဘဲနဲ့ကိုယ့်ရဲ့အထဲထဲမှာဗာရှိတယ်နောက်ပြီးတော့နောက်လာမဲ့လူနောက်လာမဲ့ကာကွယ်ဆေးကိုဘလို reaction ဖြစ်မယ်ဆိုတဲ့ဟာကိုကြိုပြောလို့မရအောင်အဲ့တော့အဓိကတော့ most important thing ကဗာဆေးပဲထိုးထိုး course ပြောင်းထိုး
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847 3748.info ဖြစ်ပါတယ် ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE American အတန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505ကပါကျွန်တော်တို့တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုစတဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးကမ္ဘာမီဒီယာတွေထဲမှာတပတ်အတွင်းဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းအရာတွေကိုတော့မိုင်းအင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ဗျာ
။မင်္ဂလာပါရှင်။ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မအင်ဂျင်နိုင်ပါ ရိုဟင်ဂျာရေပေါ်ရက်ဆက်တန်းတုပ်မှုတွေအတွက်တရားမျှတမှုရရှိရေးမြန်မာရှင်ပြိုင်အစိုးရကတိပေးဆိုတဲ့ခေါင်းစဉ်နဲ့ဒီဒီပလိုမက်သတင်းအွန်လိုင်းစာဆောင်မှာဆက်ဘစတင်းစတင်ဂျီကိုရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါမြန်မာတိုက်ခန့် NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့မြန်မာနိုင်ငံရဲ့လူနည်းစုရိုဟင်ဂျာရေပေါ်ဆိုးရွားစွာကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်တရားမျှတမှုနဲ့တာဝန်ခံမှုရရှိရေးကြိုးပမ်းဆောင်ရွက်သွားမယ်လို့ကတိပေးခဲ့တာပါဖေဖော်ဝါရီလကအာဏာသိမ်းခဲ့တဲ့စစ်အုပ်စုကိုဆန့်ကျင်မှုဖွဲ့စည်းခဲ့တဲ့ NUG အစိုးရကအင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာရိုဟင်ဂျာတွေခံစားခဲ့ရတဲ့ဆိုးရွားလာတဲ့အကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့အစုလိုက်ပြုံလိုက်အတင်းကျပ်ရွှေပြောင်းခံရမှုတွေအတွက်အလွန်ဝမ်းနည်းကြေကွဲမိကြောင်းဖော်ပြထားပါတယ်။အမှန်တရားနဲ့တရားမျှတမှုအတွက်ကျူးလွန်သူတွေကိုအရေးယူနိုင်ရေးအလွန်အရေးကြီးပြီးဒီလိုလှုပ်ဆောင်တာဟာအနာဂတ်မှာရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုအဟန့်အတားဖြစ်စေလိမ့်မယ်လို့ယုံကြည်ကြောင်းလဲရေးသားထားတယ်လို့ဆိုပါတယ်။ဒီကြေညာချက်ကိုရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ရက်ဆက်လာတဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးကြောင့်ရိုဟင်ဂျာတွေတိမ့်နေချီအိန်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြရတဲ့ဖြစ်ရက်၄နှစ်ပြည့်မတိုင်ခင်တရက်အလိုမှာထုတ်ပြန်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။NUG အစိုးရရဲ့ထုတ်ပြန်ချက်မှာလေ2002ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာကျူးလွန်ခဲ့တဲ့နိုင်ငံတကာရာဇဝတ်မှုတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့တရားစီရင်ပိုင်ခွင့်ကိုလက်ခံဖို့ဆန္ဒရှိကြောင်းဖော်ပြထားပါတယ်။ ICC နဲ့ပတ်သက်ရင်အရင်ကဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရရဲ့ရည်တည်ချက်ကိုပြောင်းလဲလိုက်တဲ့ NUG ရဲ့သဘောထားရည်တည်မှုကို American အပါအဝင်နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေကအပြည့်အဝကြိုးစားထောက်ခံခဲ့ကြပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့ NUG အနေနဲ့အစိုးရတည်းရဲ့အဖြစ်အုပ်ချုပ်နိုင်အောင်တိဆောက်တဲ့အပိုင်းမှာတိုးတက်မှုတွေရှိနေတဲ့အတွက်လူငယ်အဖွဲ့အစည်းတချို့ကစိတ်ပြတ်မှုတွေရှိနေကြောင်းလည်းစောင်းမမှာကိုကားဖော်ပြထားပါရဲ့ရှင်ဆက်လက်တင်ပြမှာကစစ်လက်နက်တွေသုံးပြီးမြန်မာစစ်တပ်ကပြည်သူတွေအပေါ်ဘလို့အကြမ်းဖက်ခဲ့တယ်လဲဆိုတော့မြန်မာနိုင်ငံကဖိနှိပ်ဖြိုခွဲမှုတွေကိုစမ်းစစ်ထားတဲ့ Washington Post သတင်းစာဆောင်းပါးဖြစ်ပါတယ်။မှုကင်းဆေးပညာကျွမ်းကျင်တဲ့ဗီဒီယိုသတင်းတောက်နှစ်ဦး၊ Video Graphic ကျွမ်းကျင်သူသတင်းတောက်တဦးနဲ့အရှိတောင်အာရှဒေသပင်တိုင်းဆောင်းပါးရှင်တဦးစုစုပေါင်းဆောင်းပါးရှင်၄ဦးပါဝင်တဲ့ Washington Post စုံစမ်းရေးအဖွဲ့ကရေးသားထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလ9ရက်နေ့မနက်လင်းအားကြီးအချိန်ပဲခူးမှာဆန္ဒပြသူတွေကိုစစ်တပ်ကရရက်ဆက်ဆက်အပြင်းထန်ဖြိုခွဲဖိနှိပ်ပုံကိုအသေးစိတ်အစာချီရေးထားပါတယ်။ပဲခူးမှာတိတ်ဆုံးသူအရေးအတွက်စီးရင်ပြုစုထားတဲ့အဖွဲ့တစ်ဖွဲ့ရဲ့အဆိုအရအဲ့ဒီနေ့ကစစ်တပ်နဲ့ရဲတပ်ဖွဲ့ဟာလူပေါင်း82ဦးထက်မနည်းတပ်ဖြတ်ခဲ့တယ်လို့ဆိုပါတယ်။ဒါဟာဆရာနာသိမ့်ပြီးတဲ့နောက်ဖြိုခွဲမှုတွေထဲမှာအသေးအပြောက်အများဆုံးနှိမ်နင်းမှုတစ်ခုဖြစ်ခဲ့ပါတယ်။ အဲ့ဒီနေ့ကအဖြစ်ပြက်နဲ့ပတ်သက်လို့မျက်မြင်သက်သေတွေကို Washington Post သတင်းစာကနေအသေးစိတ်မေးမြန်းပြီးဖော်ပြထားတာဖြစ်ပါတယ်။Washington Post စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့စမ်းစစ်ဖော်ထုတ်ချက်အရပဲခူးမှာဆန္ဒပြအရက်သားတွေပေါ်စစ်တပ်ကနှိမ်နင်းခဲ့တဲ့ပုံစံဟာတောင်းချမ်းသူနှိမ်နင်းရေးနည်းဗျူဟာအတိုင်းအထူးစစ်တပ်ဖွဲ့တွေနဲ့စစ်သုံးလက်နက်တွေတုံးခဲ့တာကြောင့်လူသေဆုံးမှုမြင့်မားခဲ့တာဖြစ်တယ်လို့ဆိုပါတယ်။ပဲခူးမှာဖြစ်ခဲ့တဲ့အစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုအတွေ့အရက်သားတွေရိုက်ထားတဲ့ဗီဒီယိုပေါင်း 15,000 လောက်ကို Washington Postစုံစမ်းစစ်ဆေးရေးအဖွဲ့ကကြည့်ရှုခဲ့သလိုဖေဖော်ဝါရီလ1ရက်ဆင်ယနာသိမ်းပြီးကလေးကတေဆုံးခဲ့တဲ့လူအရေးအတွက်ကိန်းဂဏန်းအချက်လက်တွေကိုလည်းလေ့လာခဲ့ကြတယ်လို့ဆိုပါရယ်အင်တာနက်ကရတဲ့အချက်လက်တွေတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုလေ့လာသုံးသပ်တဲ့အခါမှာလူမှုအုံကြွားမှုကိုခြေမုံမှုစစ်တပ်ကနေစနစ်တကျစီမံခဲ့တာကိုပြနေတယ်လို့ဆိုပါရယ်ဒါအပြင် Washington Post သတင်းစာကြီးအနေနဲ့အထက်တန်းချေမြန်တပ်မတွေကစစ်သားတွေနဲ့ရဲအယားရှိတွေအပါအဝင်မြန်မာနိုင်ငံအနှံ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ TikTok ဗီဒီယိုပေါင်း 2,000 နီးပါးကိုလေ့လာဆန်းစစ်ခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီဗီဒီယိုမှတ်တမ်းတွေမှာဆိုရင်အရက်သားတွေအပေါ်အကြမ်းဖက်မှုကိုထောက်ခံအားပေးတာတွေဆန္ဒပြသူတွေတိတ်ဆုံးတာကိုဂုံယူနေပုံတွေကိုကြည်ကျင်းအားဖြင့်စစ်သားတွေရဲ့စိတ်သဘောထားကိုမြင်နေရတယ်လို့ဆိုပါတယ်။ဒါရီအလုံးကိုစူပေါင်းဆန်းစစ်လိုက်မယ်ဆိုရင် ICJ နိုင်ငံတကာတရားရုံးကလူမျိုးတုံးတပ်ဖြတ်မှုဖြစ်စုံစမ်းစစ်ဆေးနေတဲ့2018ခုနှစ်ကရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေအပါအဝင်မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့အရင်အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေအတိုင်းစစ်တပ်ဟာသူ့ရဲ့အပြုအမူနီးပရိယေတွေကိုပုံစံတူကျင့်သုံးခဲ့တယ်ဆိုတာကိုပြသနေပါတယ်။ဒါဟာစနစ်တကျနဲ့ကျူးလွန်နေအကြမ်းဖက်မှုပုံစံဆိုတာအရန်ကိုရှင်းလင်းနေကြောင်းကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှူး Tom Andrews က Washington Post ကိုပြောကြားခဲ့ပါတယ်။အထူးသဖြင့်ပဲခူးကိုနှိမ်နင်းခဲ့တဲ့ဖြစ်ရပ်မှာကြိုတင်ကြံစည်ပြင်ဆင်မှုတွေလုပ်ခဲ့တာကိုသူကထောက်ပြခဲ့ပြီးလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တယ်လို့ Tom Andrews ကဆိုပါတယ်။ဒါရီနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးဖို့ Washington Post ရဲ့မေးမြန်းချက်ကိုစစ်ကောင်စီပြောခွင့်ရဘက်ကပြန်လည်ဖြေကြားခြင်းမရှိခဲ့ဘူးလို့ဖော်ပြထားပါတယ်။ဆောင်မအပြည့်စုံကိုတော့ Washington Post သတင်းစာ online မှာဖတ်ရှုနိုင်ပါတယ်ဆက်လက်တရားမှာတော့တစ်ဖက်ဖက်ကိုရက်တီဖို့ရွေးချယ်ခြင်းမြန်မာနိုင်ငံကဒေသခံအကူအညီပေးရေးဝန်ထမ်း၅ဦးရဲ့ဂျားနေရေးပေါ်သဘောထားအမြင်ဆိုတဲ့ခေါင်းစဉ်နဲ့ The New Humanitarian online သတင်းစာမျက်နှာမှာ Emily Fishbein ရေးသားထားတဲ့ဆောင်မဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆင်ယနာသိမ်းပြီးနောက်ပိုင်းလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းအတွက်အဓိကအခြေခံမူတွေကတစ်ခုဖြစ်တဲ့ဂျားနေရေးဆိုတဲ့အချက်ကိုအပြင်းထန်စိန်ခေါ်နေတယ်လို့ဆိုပါရယ်အထူးသဖြင့်နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေမှာအလုပ်လုပ်နေတဲ့ဒေသခံဝန်ထမ်းတွေအနေနဲ့အဖွဲ့အစည်းမူဝါဒဖြစ်တဲ့ဂျားနေရေးနဲ့အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားမှုမှာလူမှုတရက်လုံးပါဝင်နေတဲ့အခြေအနေနှစ်ခုကြားချောင်းပိတ်မိနေတာတွေ့ရပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာလူသားတို့အပေါ်ပြစ်မှုကျူးလွန်မှုဆိုတဲ့ဆွဆွဲချက်အသစ်တွေဖြစ်ပေါ်စေခဲ့တဲ့လူပေါင်း1000ကျော်တေဆုံးခဲ့ရတဲ့ဆီယနာတင်းခဲ့တဲ့ဖြစ်ရပ်မှာဒီလိုဂျားနေရေးဆိုတဲ့အချက်အပေါ်ပြည်သူအများစုကထောက်ခံမှုမရှိဘူးလို့ဆိုပါတယ်။စစ်ကောင်စီကိုစန့်ကျင်တဲ့ခိုင်မာတဲ့ရည်တည်ချက်ပေးဖို့နိုင်ငံတကာအေဂျင်စီတွေကိုသူတို့ကတောင်းဆိုနေပြီးအကူအညီတွေကိုဥဆောင်တုံ့ပြန်ဖို့ဒေတာရင်းအဖွဲ့အစည်းတွေကပဲအဓိကထောက်ပံ့ပေးဖို့တောင်းဆိုခဲ့ကြတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ကျမအင်ဂျင်နိုင်ပါ
။မင်းရင်နိုင်တင်ဆက်သွားတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတွေကိုနားဆင်ရပြီးမှာတော့အခုတခါမအေးတန်နာကျော်အပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့မြန်မာပြည်မှပေးစာများအကန့်အသတ်ကိုနားဆင်နိုင်ပါပြီ
ဖေးအနေနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှိပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့ VOA တေးချစ်သောရရှင်တွေကိုမြစ်တာအတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။ အခုအရင်ဆုံး Messenger ကနေပြောစာတို့လေးတစ်ချောင်းနဲ့ရေးလာတဲ့သောရရှင်ရဲ့စာနဲ့စာချင်ပါတယ်ရှင်။ဒီသောရရှင်ကပိုင်စင်ဖြိုးဆိုတဲ့သောရရှင်မှာသူကအချိန်နဲ့တပြေးညီသတင်းမှန်တွေကိုပို့ပေးနေတဲ့ video ကိုအထူးကျေးဇူးတင်ရှိနေလျက်ပါတဲ့။ဟုတ်ကဲ့။သောရရှင်ပိုင်စင်ဖြိုးဖြစ်ပါလေ။ကျမတို့ VOA ကအခုဆိုရင် radio ထုတ်လွှင့်ချက်တွေကိုလည်းရုပ်မြင်သံကြားနဲ့ပါဖန်ယူကြည့်ရှုနိုင်အောင်စီစဉ်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။ဆိုလိုတာကရေဒီယိုကနေပြီးတော့လေထုံးစံအတိုင်းတနာရီစာတနေ့ကို2ချိန်မနေ့နဲ့ညနေထုတ်လွှင့်ပေးနေတာကိုရေဒီယိုကနေဖန်ယူနားဆင်နိုင်သလိုအဲ့ရေဒီယိုထုတ်လွှင့်ချက်ကိုပဲ Facebook တို့နောက်ပြီးတော့ကျမတို့အခုတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်သံ line တို့ကဆိုရင်တော့ရေဒီယိုတင်ဆက်နေပုံကိုရုပ်သံနဲ့ပါဖန်ယူကြည့်ရှုနိုင်အောင်လို့စီစဉ်ပေးထားတာပါအခုတော့ရရှိတဲ့စာရီကတော့ဒီလိုမျိုးထုတ်လွှင့်ပေးနေတာကိုသဘောကျတယ်ဆိုပြီးရေးလာတဲ့သရရှင်ရဲ့စာရီညပါတယ်နော်
ကျွန်တော်ကတော့မဆုမြတ်မွန်တို့မမသစင်အောင်တို့ဒေါ်ခင်မျိုးသက်တို့နဲ့ကိုကျော်ကျော်သိန်းတို့ရဲ့အတန်းကိုအရန်သဘောကျပါတယ်ဗျအခြားအစီအစဉ်တင်ဆက်သူတွေကိုလည်းအားပေးနေပါတယ်ခင်ဗျမဆုမြတ်မွန်ကိုရေဒီယိုအစီအစဉ်တွေမှာသတင်းတင်ဆက်ပေးဖို့တောင်းဆိုခြင်းပါတယ်အင်တာဗျူးတွေလုပ်ပေးတဲ့အခါမှာလည်းအားပေးနေပါတယ်ခင်ဗျညပိုင်းအစီအစဉ်ကိုရုပ်သံနဲ့တွဲဖက်ပြီးတင်ဆက်ပေးတာကျေးဇူးတင်ပါတယ်ဗျမနေ့ပိုင်းစကတည်းကဘယ်နေ့စလွှင့်မလဲဆိုတာမျှော်နေမိခဲ့တာပါတယောက်နဲ့တယောက်လက်ကလေးတွေပြပြီးသတင်းဖတ်တာအမှားယွင်းနေတာကိုတွေ့ရပါတယ်အဲ့ဒီလိုအချက်ပြပြီးအခြေဆန်းပြီးအောင်လုပ်သတင်းတွေတင်ဆက်တာကကြစ်စရာကောင်းတဲ့အမှုအကျင့်လေးအဖြစ်မြင်မိပြီးအရန်သဘောကျမိပါတယ်မတ်ဆုမွန်ပြုံးပြုံးလေးနဲ့အစီအစဉ်မှုပြုလုပ်တာသဘောကျပါတယ်ကြီးရှုသူကိုအေးချမ်းစေတယ်လို့ခံစားရပါတယ်တနေ့တနေ့ဘယ်သူတွေများအစီအစဉ်တင်ဆက်မလဲဆိုတာစောင့်မျှော်ရတာကအလို့တစ်ခုပါပဲ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာရှင်လန်းပြီးဆန္ဒနဲ့ဘဝတထက်တဲပြည့်စုံနိုင်ကြပါစေ
အေယာရီတိုင်းကကိုအောင်မျိုးအီးမေးလ်ရေးပို့လိုက်တာဖြစ်ပါတယ်ကိုအောင်မျိုးပြောတာမှန်ပါတယ်နော်ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bambi@voanews.com ကိုအီးမေးလ်ပို့တယ်ဆိုရင်တရုံလုံးဖတ်လို့ရတာပါဒါကြောင့်မလို့ဒီတစ်ခါဆလာတော့လဲကျမတို့ရဲ့ editor anti လုံးအများခေါ်တော့ anti docking ဆိုဝင်ပါအဲ့ anti docking ဆိုဝင်ကမတော်တဆကျွန်မအိတ်စာကိုမမြင်ပါဆိုလို့ဆိုပြီးတော့ကျွန်မစီကိုတော့မှဒီ email ကိုထပ်ဆင့်ပြီးတော့ပို့ပေးလာတာဖြစ်ပါတယ်။ဒါကတရုံလုံးအဲ့ဒီစာကိုဖတ်လို့ရတယ်ဆိုတဲ့ဥပမာဖြစ်ပါရဲ့နော်။ဒီလိုကျွန်မတို့ရဲ့ radio ထုတ်လွှင့်ချက်တွေကိုရုပ်မြင်သံကြားနဲ့ဖန်ယူဖို့စိတ်ဝင်စားတဲ့သူတွေအနေနဲ့ကျွန်မတို့ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကို24နာရီပတ်လုံးဖန်ယူကြည့်ရှုနိုင်တဲ့လူလူမိတ်ဆွေရုပ်သံ line ကနေပြီးတော့ကြည့်ရှုပါလို့ပြောချင်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ radio အစီအစဉ်တွေပြင်ကျမတို့နောက်ဆုံးရသတင်းတွေနောက်ပြီးတော့အခြား data နဲ့ကမ္ဘာတစ်လောကအချိန်နဲ့အမျှဖြစ်ထွန်းမှုရုပ်မြင်သံကြားသတင်းတွေကိုလူလူမိတ်ဆွေရုပ်သံ line မှာဖန်ယူကြည့်ရှုနိုင်တာပါ UTELSAT 70B Asia Bin Joru Channel 101ဒါမှမဟုတ်ရင် Thaikon 6 Joru Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ကျမတို့အသေးစိတ်ကိုလည်းကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာဖော်ပြပေးထားသလိုကျမတို့ VOA မြန်မာပိုင်းရဲ့ Internet စာမျက်နှာပေါ်မှာလည်းတွားပြီးတော့ကြည့်ရှုနိုင်ပါတယ်နော်နောက်ထပ်ဝင်းကြုံဝင်းဆိုတဲ့သောရရှင်ကတော့ရေဒီယိုကနေနားဆင်အားပေးနေသူဖြစ်ပါတယ်
။ဖုန်းမမိတဲ့အရမနေရလို့ရေဒီယိုကိုနားထောင်ဖြစ်ပါတယ်။ VOE line တစ်ခုတည်းကြောက်ချဖမ်းထားတယ်။နေတိုင်းနနေ့တိုင်းညတိုင်းနားထောင်ဖြစ်တယ်။အရင်က BBC နားထောင်တာများတယ်။1988အလွန်ကပေါ့။အခုတော့ VOE တစ်ခုပဲနားထောင်ပါတယ်။ဂျမားရေးစီးပွားရေးနိုင်ငံရေးနေ့စဉ်ထိတ်တန့်ရောက်တဲ့တွင်အားလုံးအဆင်ပြေပါတယ်။ကိုရနိုင်ရဲ့အားကစားကဏ္ဍရောပေါ့။တရင်ပြောသူတွေကနန်းဟော်မလားနန်းဟောင်လားသူ့ကိုအမှတ်ပြစ်ပေးတယ်စကားပြောမြန်တယ်အမားနေတယ်မြန်ပေမဲ့အမားအရင်မပါတလို့ပဲနောက်ကိုကျော်ကျော်သိန်းစုမွန်အင်ဂျင်နိုင်ကိုဇော်ဝင်းလိုင်းကောင်းကြပါလေအစီအစဉ်ပိတ်ခန့်ပြီးနောက်ဆုံးဆူတောင်းပေးကြတဲ့အစီအစဉ်မှုထဲမှာပြည်သူကိုမျက်နာမူပြည်သူအပူကူးယူလို့အောင်မြင်မှုပန်းတိုင်းလန်ကိုင်းနိုင်ပါစေအောင်မြင်မှုရပါစေဆူတောင်းပြီးသူတွေကိုလှိုက်လိုက်လဲလဲဂျေဇုတင်ပါတယ်ဆုမွန်ဆူတောင်းလဲပါပါတယ်နော်ဩငါတို့ကဒေါ်ခင်ဆိုးဝင်းခစ်ကလေးကနားထောင်နေတဲ့သူတွေပါကျမ်းမာချမ်းသာကြပါစေ
ဟုတ်ကဲ့အန်တီဒေါ်ခင်ဆိုးဝင်းခစ်တွေကနားဆင်အားပီလာတဲ့သောရရှင်ဖြစ်ပါတယ်အင်တာနက်မရတဲ့နေရာမှာကတော့ရေဒီယိုတွေကဒီသောရရှင်ပြောသလိုပဲဘယ်နေရာကမဆိုဖမ်းယူနားဆင်နိုင်တဲ့အတွက်ကြောင့်မလို့ဒီရေဒီယိုလေးတွေကိုတော့ဘယ်တော့မှပြစ်ပယ်လို့မရပါဘူးနော်အခုလိုမျိုးနှစ်ရှည် VOE ကိုအားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ကျမတို့ရဲ့သတင်းတွေကိုသောရရှင်နေကြားကျင်တဲ့သတင်းရောမကြားကျင်တဲ့သတင်းရောနေ့စဉ်ဖြစ်ပေါ်နေတဲ့သတင်းတွေကိုကျမတို့ဒီ VOE ကတင်ဆက်ပေးနေရတာဖြစ်လို့ကျမတို့အနေနဲ့ကတော့အားလုံးကိုကျေးမာပါစေမင်္ဂလာရှိပါစေလို့ပဲအဝေးကနေဆုတောင်းပေးနေရပါတယ်။
ကျမတို့ရဲ့အခုလိုနှုတ်ခွန်းစကားကြောင့်စိတ်ချမ်းမြေ့ရပါတယ်ဆိုလို့လည်းအထူးဝမ်းသာပါတယ်နော်အောင်ဆိုတဲ့သောရရှင်ကတော့ VOE ကိုနေ့တိုင်းနားဆင်နေပါတယ်တဲ့ဒီသောရရှင်က
VOE ခင်ဗျာကျွန်တော်နေ့တိုင်းမနက်6နိုင်ကနေ9နိုင်ည9နိုင်ကနေ10နိုင်သတင်းအမြဲတမ်းနားထောင်ပြစ်ပါတယ်ကျွန်တော်စိတ်ထဲမှာတခုပြောချင်တာက VOE အနေနဲ့နှစ်ဖက်ရှင်ပြပြီးတင်ဆက်ပေးပါဦးဥပမာ PDF နဲ့စကားစတိုက်ပွဲဖြစ်တယ်စကားစဘက်ကဘလောက်ကြတယ်လို့ PDF ကပြောတယ်လို့တင်ဆက်နေမဲ့အစားသူတို့ထိန်းချုပ်ထားတဲ့ MRTV နဲ့မြဝတီ၈နိုင်သတင်းမှာပါတဲ့သတင်းတွေနဲ့ရှင်ပြီးတင်ဆက်ပေးကြပါတယ်မစိုးရိမ်တိုက်အကြောင်းလို့ပေါ့ဗျာနှစ်ခုကိုရှင်ပြီးပြတော့သတင်းသိကျင်နေတဲ့ကျွန်တော်တို့လိုလူတွေအတွက်ပို့ပြီးသတင်းကတိကျပြီးတော့စိတ်ချရတာပေါ့ဗျာ VOA ကိုအင်တာနက်ဖြတ်ထားတော့ကလည်းရေဒီယိုအမြန်ဝယ်ပြီးလွှင့်မဲ့အချိန်လေးတွေကိုစောင့်ပြီးနားထောင်ခဲ့ရတာပါအခုလိုတခြားမီဒီယာတွေက15မိနစ်မိနစ်30လောက်လွှင့်နေတဲ့အချိန်မှာတနအီတိတိသတင်းတွေကိုအများကြီးလွှင့်ပေးနေတဲ့အတွက် VOA ကိုကျေးဇူးအများကြီးတင်မိပါတယ်အမြဲလေးစားလှည့်ပါ
တူရအောင်ဆိုရဲတော်ရရှင်ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုနားဆင်အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်သတင်းနဲ့ပတ်သက်လို့အကြံပြုလာတဲ့အတွက်လည်းအထူးကျေးဇူးပါနော်ဒီတော်ရရှင်ကိုတူရအောင်ကသတင်းတွေကိုဒီမနေ့6နာရီ9နာရီရော9နာရီနဲ့10နာရီရောအမြဲနားထောင်ဖြစ်ပါတယ်ဆိုလို့အခုအင်တာနက်လည်းပြန်ရနေပြီမလို့Facebook ကနေလည်းပြန်ပြီးနားထောင်လို့ရပြီထင်ပါရဲ့เนาะဒါကြောင့်မလို့ကျွန်မပြောချင်တာက Facebook ကနေပြီးပြန်ပြီးနားထောင်နေဆိုရင်ကျမတို့ရဲ့မနေ့ပိုင်းရေဒီယိုအစီအစဉ်တွေကိုရုပ်မြင်သံကြားဖြစ်နေပါရုပ်ပါမြင်လို့ရအောင်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီအစီအစဉ်တွေကို Facebook ကမဟုတ်ဘဲနဲ့ Satellite ဆလောင်းဂျိုရူကနေပြီးလည်းဖမ်းယူကြည့်ရှုနိုင်ပါတယ်เนาะကျမတို့အဲ့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဖမ်းယူလို့ရရှိမယ်ဒီ Satellite အသေးစိတ်အချက်လက်နဲ့ပတ်သက်လို့ကျမတို့view မြန်မာပိုင်း web ဆာမြင်နာပုံမှာလည်းတင်ထားပါတယ်ရှင်။နောက်ပြီးတော့ကျမတို့ရဲ့ Facebook ဆာမြင်နာပုံမှာလည်းတင်ထားပေးပါရနော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။နောက်ထပ်သောရရှင်တရားကတော့ဆေကျော်သက်ထေက view ကိုနားဆင်လာခဲ့သူပါတဲ့
။မင်္ဂလာပါ view မြန်မာပိုင်းဝိုင်းတော်သားများခင်ဗျာ။ဒီစာဟာကျွန်တော် view ကိုဒုတိယအကြိမ်စာရေးလိုက်တာဖြစ်ပါတယ်။ကျွန်တော် VOA ကိုနားဆင်လာခဲ့တာဆယ်ကျော်သက်ကလေးကရန်ကုန်မြို့ပေါ်ကိုရောက်လာတဲ့နောက်ပိုင်းအခုချိန်ထိအွန်လိုင်းကနေအမြဲမပြတ်နားထောင်နေပါတယ်ကျွန်တော်မွေးရမည်ဖြစ်တဲ့မွန်ချောင်းဝကြေးရွာဟာအင်တာနက်ဖုန်းလိုင်းတွေမမီတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြို့နယ်နဲ့ချင်းပြည်နယ်တောင်ပိုင်းနဲ့ရခိုင်ရိုးမကိုလုံးတောင်တန်းတွေကြားမှာတည်ရှိပြီးတော့ရန်ခေါင်တဲ့ဒေသဖြစ်တဲ့အတွက်အဲ့ဒီဒေသမှာရှိတဲ့ကြေးရွာတွေအနေနဲ့လက်ရှိဖြစ်ပျက်နေတဲ့မြန်မာသတင်းကမ္ဘာသတင်းအစုံလင်ကိုသိရှိနိုင်ဖို့ရေဒီယိုလိုင်းကတဆင့်မနက်တိုင်းညတိုင်း VOA အတန်လွင့်ချိန်ကိုအားကိုးတကြီးစောင့်မျှော်နားဆင်ကြပါရစေ။ဒီအတွက် VOA ကိုကျေးဇူးတင်ပါတယ်။ VOA မြန်မာပိုင်းစီစဉ်ပိုင်းတော်သားများအားလုံးကျန်းမာပါစေ။
ရန်ကုန်ကိုရောက်နေတဲ့ဆလိုင်းအောင်မြင့်ထံဆိုတဲ့သောရရှင်ဖြစ်ပါရစေ။သူကတချင်းလေးတစ်ပုတ်လဲထုတ်လွှင့်ပေးပါဆိုပြီးမြစ်တာတေးလက်ဆောင်လဲတောင်းလာပါရစေ။ဟုတ်ကဲ့အစီအစဉ်ဒီမပြီးဆုံးခင်မှာထုတ်လွှင့်ပေးပါမယ်နော်။သောရရှင်ရဲ့ပေးစာတွေကိုဒီဂျပတ်ဒီမာရဲ့ရက်ချင်ပါတယ်တေးတောင်းလာတဲ့သောရရှင်ကိုနောက်ပိုင်းမှာမြစ်တာအတေးလက်ဆောင်တချင်းလေးနဲ့ဖြောပြပေးမှာဖြစ်ပါတယ်ရှင်ကျွန်တော် view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာအတေးလက်ဆောင်ကဏ္ဍမှာဒီတချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ဒီကုနာပထမပိုင်းအစောပိုင်းကရေးသွားတဲ့အခုရန်ကုန်ရောက်နေပြီဆိုတော့သောရရှင်ဆလိုင်းအောင်မြင့်ထံတောင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ် ဒီတော့ရရှင်ကအစရောမျိုးကြီးရဲ့ရိုးရှင်းသောဘဝတခြင်းလေးထုတ်လွှင့်ပေးပါတယ်။သူရဲ့မွန်ချောင်းကျေးရွာကကျေးရွာသူကျေးရွာသားတွေအတွက်ညဘက်အစီအစဉ်မှာနားဆင်နိုင်ဖို့ထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်တဲ့။ဟုတ်ကဲ့ဒီတော့ရရှင် slide အောင်မြင်တဲ့တောင်းဆိုထားတဲ့ရိုးရှင်းသောဘဝဆိုတဲ့တခြင်းလေးနဲ့တော့ရရှင်ဒီကိုဒီတစ်ပတ်ဖြောပြပေးချင်ပါတယ်ရှင်။မျိုးကြီးတည်ဆူထားတဲ့တခြင်းလေးအားလုံးနှစ်ချိုက်ခံစားနိုင်ပါစေနော်
။ God in me ma တယောက်တည်းနေတနေ့ကုန်ဆုံးကြီးစံကြီးလောက်ကြတဲ့ငါလေးရှင်းစရာမနဲ့ပြန်အားပြေးရတဲ့အနေအောင်ကြီးမဟုတ်လည်းပဲအကျဲစဲလောက်တော့ငါရဲ့လက်တကန်တွေအကိုတဆွမ်းကလောက်အလီယောင်အနှွေးတပီးကြီးတဲ့ရွှေငွေနဲ့ကုန်ပြန်တော့မရှိလဲနေနေမာရတတလုံးအလိုအဆုံးကဘဝကိုအယူသားဆုံးနေဖို့အနာကြီးစက္ကန်များကရှာပါလို့လေအကိုဘဝကိုစိတ်ချိုင်နေလိုက်ရုပ်စလုံးနဲ့ဘဝကကောင်းဆုံးမို
့ရိုးကြီးတည်ဆူထားတဲ့ရိုးရှင်သောဘဝဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေဝေဖန်ကြံပေးစာတွေရှင်းပွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းတွေနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနာရှင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲဓာတ်ရိုက်နာရှင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါရဲ့နော်ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bami.voanews.com ဖြစ်ပါတယ်ကျမအေးတနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်ရဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
မာဗီမာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျအခုတခါတော့မညညိုလွင်တင်ဆက်မဲ့သတင်းတွေကသုတအစီအစဉ်ကိုနားဆင်နေပါပြီ
ယူနာနီမော့စ်ဖိုင်ဒစ်ဒက်ဒစ်ဒက်စ်နော့ဟက်ဂျူရစ်ဒစ်ကရှင်တူအင်တာတိန်ဒီကလေးမစ်အော့ဖ်ဒီကိုအော့ပရေတစ်ရီပူဘလစ်အော့ဖ်ဂိုင်ယာနာ
The International Court of Justice လို့ခေါ်တဲ့ ICJ နိုင်ငံတကာတရားရုံးဟာကမ္ဘာ့ကုလသမဂ္ဂရဲ့အဓိကကျတဲ့မန်တိုင်အဖွဲ့အစည်းကြီး6ခုတွေကတရားရေးဆိုင်ရာမန်တိုင်ကြီးတစ်ခုဖြစ်ပါတယ်။ World Court ကမ္ဘာတရားရုံးလို့လည်းခေါ်ကြပါတယ်။ ICJ ကိုကုလသမဂ္ဂရဲ့ပြည်ညင်အရ1945ခုနှစ်ဇူလိုင်လမှာစတင်ဖွဲ့စည်းခဲ့ပြီး1946ခုနှစ်ဧပြီလမှာလုပ်ငန်းတွေကိုစတင်အကောင့်ထဲပေါ်လုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ ICJ ဟာနိုင်ငံတကာဆိုင်ရာဥပဒေထုံးတွေနဲ့အညီနိုင်ငံတွေကတင်သွင်းလာတဲ့တရားရေးဆိုင်ရာဖြည့်ရှင်းရမယ့်အမှုတွေကိုကြားနာဆုံးဖြတ်ပေးရတာဖြစ်ပါတယ်။ ICJ မှာတရားသူကြီးအဖွဲ့ဝင်15ဦးထားရှိပါတယ်။ဒီတရားသူကြီး15ဦးကိုကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးတာဖြစ်ပြီးတရားသူကြီးတဦးချင်းစီရဲ့ ICJ မှာတာဝန်ယူရမယ့်တက်တန်းက6နှစ်ဖြစ်ပါတယ်။တက်တန်း6နှစ်ပြည့်ပြီးတဲ့အချိန်မှာလည်းပြန်လည်အရွေးချယ်ခံခွင့်ရှိပါတယ်။တရားသူကြီးအဖွဲ့ဝင်တွေဟာမိမိနိုင်ငံတွင်းမှာတရားရေးဆိုင်ရာအစ်စ်မြင့်ဝန်ထမ်းတွေဖြစ်ရမှာဖြစ်ပြီးတော့နိုင်ငံကလည်းထောက်ခံမှုပေးထားသူဖြစ်ရပါတယ်။ဒါအပြင်နိုင်ငံတကာတရားရေးဆိုင်ရာဥပဒေတွေကိုသိရှိကျွမ်းကျင်နားလည်သူတွေလည်းဖြစ်ရမှာပါ။ ဒီလိုရွေးချယ်တဲ့နေရာမှာနိုင်ငံတစ်ခုတည်းကနှစ်ဦးကိုတော့ရွေးချယ်လို့မရပါဘူးအခုလောလောဆယ်ရွေးချယ်ခံထားရတဲ့တရားသူကြီးတွေကတော့ American ပြည်အောင်စု Russia Slovakia ပြင်သစ် Morocco Brazil Somalia တရုတ် Uganda India Jamaica Lebanon Japan နဲ့ Germany နိုင်ငံတွေကဖြစ်ပါတယ်ဒီတရားသူကြီးအဖွဲ့ဝင်15ဦးတည်းကနေဥက္ကဋ္ဌတဦးနဲ့ဒုတိယဥက္ကဋ္ဌတဦးကိုရွေးချယ်ပါတယ်။ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌကိုရွေးချယ်တဲ့နေရာမှာတော့နိုင်ငံနဲ့လူမျိုးကိုအခြေမခံပဲတရားသူကြီးအဖွဲ့ဝင်တွေတဲကနေလျှို့ဝှက်မဲစနစ်နဲ့သုံးနှစ်တချိန်ရွေးချယ်တာဖြစ်ပါတယ်။အခုလက်ရှိဥက္ကဋ္ဌကတော့ Joanne E. Donahue ဖြစ်ပြီး American ပြည်အောင်စုကဖြစ်ပါတယ်။ဒုတိယဥက္ကဋ္ဌကတော့ Russia နိုင်ငံက Kirill Jivojin ဖြစ်ပါတယ်။ICJ နိုင်ငံတကာတရားရုံးရဲ့တရားဝင်အသုံးပြုတဲ့ဘာသာစကားတွေကတော့အင်္ဂလိပ်ဘာသာနဲ့ပြင်သစ်ဘာသာစကားတွေဖြစ်ကြပါတယ်။တရားရုံးတည်ရှိတဲ့နေရာကတော့ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ Peace Palace လို့ခေါ်တဲ့ငြိမ်းချမ်းရေးအဆောက်အဦကြီးမှာဖြစ်ပါတယ်။ ICJ ဟာ The Hague မြို့မှာပဲရှိပြီး2002ခုနှစ်ကထူထောင်ခဲ့တဲ့ ICC International Criminal Court လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံးနဲ့တော့မတူပါဘူး။ICJ မှာ1948ခုနှစ်မေလမှာစတင်တင်သွင်းကြားနာခဲ့တဲ့ Britain, မြောက်ပိုင်း Ireland နဲ့ Albania နိုင်ငံတို့အကြားဖြစ်ပွားခဲ့တဲ့ Corfu Channel လို့ခေါ်တဲ့ပထမဆုံးအမှုကစပြီး2019နိုဝင်ဘာလအထိတင်သွင်းလာတဲ့အမှုပေါင်း188မှုရှိခဲ့ပါတယ်။အခုလောလောဆယ်မှာတော့မြမအရေးနဲ့ပတ်သက်လို့ Gambia နိုင်ငံကတင်သွင်းလာတဲ့အမှုအပါအဝင်နိုင်ငံတကာကအမှုပေါင်း12မှုကိုကြားနာစစ်ဆေးနေကြတာလည်းဖြစ်ပါလိမ့်ရှင
်။မညညွလွင်တင်ဆက်တဲ့သတင်းတွေတဲကသုတအစီအစဉ်မှာတော့ဒီနိုင်ငံတကာတရားရုံး ICJ နဲ့ပတ်သက်တဲ့အကြောင်းတွေကိုပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:30အထိ VOA အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါပတ်စင်ကဏ္ဍတွေအဖြစ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အာဖဂန်နစ္စတန်နိုင်ငံဟာမစ်ဂါဇာနိုင်ငံတကာလေဆိပ်အတွက်ချင်းချောက်မှုဖြစ်နေတဲ့အာဖဂန်ခြေဆိုင် IS စစ်သွေးကြွအဖွဲ့မော်တော်ယာဉ်တစီးကို American စစ်တပ်ကအဝေးထင်း drone နဲ့တိုက်ခိုက်ဖယ်ရှားလိုက်တယ်လို့ American တပ်ဖွဲ့ပြောခွင့်ရဘိုဂျီဘီလ်အာဘန်ကပြောပါတယ်။ဒီလေယာဉ်ကနေဒီမော်တော်ယာဉ်ကနေကြီးမားတဲ့နောက်ထပ်ပောက်ကွဲမှုကိုဆက်ပြီးတွေ့ရတဲ့အတွက်ဒီယာဉ်ပေါ်မှာဖောက်ခွဲပစ္စည်းအတော်များများရှိတာကိုပြနေတယ်လို့လည်းပြောပါတယ်။ Chesapeake နဲ့ကပူးလေဆိပ်အသေးခံဘုံးခွက်တိုက်ခိုက်မှုကိုသူတို့လုတ်ခဲ့တာလို့ဒီဖွဲ့ကအကြေညာခဲ့တာပါ။အာဖဂန်နစ္စတန်ကပူးလေဆိပ်မှာပြီးခဲ့တဲ့ Chesapeake နဲ့အသေးခံဘုံးခွက်တိုက်ခိုက်မှုတွင်သေဆုံးခဲ့ရတဲ့American City 73ဦးရဲ့မိသားစုဝင်တွေကိုသမ္မတ Joe Biden နဲ့သမ္မတကတော် Jill Biden တို့တွေ့ဆုံပြီးကြာဆုံးသွားတဲ့စစ်သည်တွေကိုဂုဏ်ပြုခဲ့ပါတယ်။ American ကြာဆုံးစစ်သည်73ဦးဟာအသက်20ကနေ32နှစ်ကြားလူငယ်လူရွယ်တွေဖြစ်ပြီးသူတို့ထဲက5ဦးကအသက်20အရွယ်ပဲရှိပါသေးတယ်။သူတို့ရဲ့ကျွမ်းကျင်တဲ့ရုပ်လောင်းတွေကိုဒလဝဲပြည်နယ် Dover လေတဲ့အခြေစိုက်စခန်းကိုပြန်တည်ဆောင်လာပါပြီ။နိုင်ငံရေးချမ်းမှာတိုက်ခိုက်ရေးတာဝန်ထမ်းဆောင်ရင်ကြာဆုံးခဲ့ရသူတွေရဲ့ရုပ်လောင်းတွေကိုထမ်းဆောင်အတိုင်းစစ်အခမ်းအနားနဲ့ဂုဏ်ပြုတည်ယူလို့ရှိပါတယ်။ Hurricane Idaho အနေကြီးတဲ့ပြင်းအဆင့်လေး Hurricane ဖြစ်နေပင်လယ်ကွေ့ကမ်းရိုးတန်းပြည်နယ် Louisiana ကိုတနင်္ဂနွေနေ့မှာဝင်ရောက်လာပါပြီ။ဒါဟာပြည်နယ်ရင်းမှာအပျက်စီးများခဲ့ရတဲ့ Katrina Hurricane ဝင်ရောက်ခဲ့တဲ့16နှစ်မြောက်နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။သမ္မတ Joe Biden ကတနင်္ဂနွေနေ့မှာပဲဒီ Hurricane အတွက် Louisiana နဲ့ Mississippi ပြည်နယ်တွေကိုအရေးပေါ်အခြေအနေကြေညာကြောင်း Washington DC ကဘိုးအစုကအရေးပေါ်စီမံခန့်ခွဲရေးဌာနဖီမာဌာနချုပ်မှလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်လိုက်ပါတယ်။ Hurricane Idaho လေတိုက်နှုံးတနအီကိုမိုင်း150ဝန်းကျင်နဲ့ဝင်ရောက်လာတာလို့ NHC အမျိုးသား Hurricane Center ကနေသတင်းထုတ်ပြန်ထားပါတယ်။အင်္ဂလန်မှာတနင်္ဂနွေနေ့ကကစားခဲ့တဲ့ Premier League ဘောလုံးပွဲတွေမှာတော့ Manchester United နဲ့ Tottenham Hotspur တို့အနိုင်ရသွားပါတယ်။ Wolves နဲ့ Manchester United ပွဲမှာတော့မန်ယူက Ancient Wolves အသင်းကိုတကူးကူးမရှိနဲ့နိုင်ခဲ့တာပါ
ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့မန်းအင်ဂျင်နီယာဖြစ်ပါတယ်ဗျာ။အတံပိုင်းဆိုင်ရာနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kelvin Fowler တို့ဖြစ်ကြပါတယ်။ VO ရဲ့မနေ့ဖက်အစီအစဉ်တွေကိုလှိုင်းဒိုမီတာ24 40 51နဲ့လှိုင်းလက်မီတာ190အပြင်ကျွန်တော်တို့ VO ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကပ်ဘေးကနေလွန်ငင်းသက်သာခွင့်ရပြီးအခြားသောဘေးအန္တရာယ်အသွေးအသွေးကနေကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program